ဆက်ပြီးတော့ဒီအပိုင်းထဲမှာပဲခူးနဲ့ကရင်ဘက်မှာမိုးများရေကြီးမှုဖြစ်နေတဲ့မိုးလေဝသဆိုင်ရာသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါရစေ။ဒီကနေ့မနက်ပိုင်းမှာတော့ပဲခူးတိုင်းနဲ့ကရင်ပြည်နယ်ထဲမှာမိုးတီးထန်စွာရွာသွန်းပြီးတော့လေပြင်းတွေတိုက်ခိုက်ခဲ့ပါရစေ။ဒါကြောင့်မလို့တစ်ပင်တွေကျိုးကျပြီးတော့နေအိမ်တချို့ပျက်စီးခဲ့ပါရစေ။ဒါအပြင်မြန်မာနိုင်ငံရဲ့နေရာတော်တော်များများမှလည်းမနက်ဖြန်ထိနေရာကွက်ပြီးတော့မိုးရွာနိုင်ခြေရှိပါတယ်လို့မိုးစလာဌာနကခန့်မှန်းပါရစေ။မအေးသနာကျော်ကတင်ပြပေးပါမယ်ရှင်။
ပဲခူးတိုင်းမင်းလားမြို့နယ်တွင်ကစင်ကက်လန်ကျေးရွာမှာဒီကနေ့မနေ့အစောပိုင်းကမိုးတဲတဲထန်ထန်ရွာပြီးတော့လေပြင်းတိုက်ခတ်လို့နေအိမ်တချို့ပျက်စီးခဲ့သလိုကရင်ပြည်နယ်တာမညတောင်ချီမှာလည်းအလားတူမိုးတဲပြီးတော့လေပြင်းတိုက်ခတ်လို့တစ်ပင်တွေကျိုးကျပြီးတော့နေအိမ်တချို့ပျက်စီးခဲ့ပါတယ်။ဒီလေပြင်းတိုက်ခတ်မှုကြောင့်လူတွေထိခိုက်ဒဏ်ရာရတဲ့စီးရင်တော့မသိရသေးပါဘူး။မြမကံရိုးတန်းတစ်ချောင်းနဲ့ကန်လွန်ပင်လေပြင်းမှာလှိုင်းမြင့်၃ပေကနေ9ပေအထိရှိနိုင်တယ်လို့ဆိုပါတယ်။လက်တလောတိုင်းတာမှုရမုံတိုင်းမရှိပေမဲ့လေပြင်းတိုက်ခတ်မှုတွေရှိလာနိုင်တယ်လို့အဲ့ဒီရိုက်ခတ်မှုကြောင့်မြန်မာပြည်တောင်ပိုင်းကပါထိခိုက်နိုင်တာမလို့သတိထားနေကြဖို့မိုးလေဝသနဲ့ဇလဗေဒဌာနကညွှန်ကြားရေးမှူးဦးလာထွန်းက VOE ကိုပြောပါတယ်
မုံတိုင်းနဲ့ရှိပါဘူးလို့ပြောတာကတော့ရတာမဟုတ်ဘူးနာပြေလို့ဖက်ကလာတဲ့လေပေါ့ဒီလိုမျိုးပါတဲ့လေဒီကုန်းမုံတိုက်လာတော့ဒီဖြစ်သောမှုများပြီးမိုးရွာတာတွေဖြစ်တာပေါ့နော်။နေရာဒီကာလအခုကနေရာဒီကာလပဲရှိသေးတယ်။မိုးရွာတဲ့ခါကျရင်ဒီအားလုံးဒီဖြစ်ချုံမှုတွေရွာတာပေါ့နော်။ဖြစ်ချုံမှုကမိုးရွာတာနဲ့ဒီလေရင်းတိုင်းနဲ့ပေါ့နော်။ဒီပြန်စင်းနေတာတွေမျိုးဖြစ်တာတွေရှိနိုင်တယ်။နောက်ဦးကြွေတာတွေဖြစ်နိုင်တယ်။အဲဒီဖြစ်တာကျွန်တော်တို့ကဖြစ်ချုံမှုကိုခေါ်တာ။ဒီလေရင်းအနေနဲ့ပေါ့နော်။ဒါမျိုးတော့ရှိတိုင်းလုံးလုံးစေအနေထားရတော့မြန်မာနိုင်ငံတောင်ပိုင်းနေပေါ့နော်မြို့ကျွန်တောင်ပိုင်းတော့အဲ့ညာရတော့လုံးလုံးစေတိမ်ဖြစ်တော်မူအားကောင်းနေတော့တိမ်ဖြစ်တော်မူအားကောင်းတဲ့နေရာတွေကတော့မိုးထချုံလာတယ်ဆိုတော့ဒီမိုးနဲ့လူတွေရင်တိုက်ပါတယ်မိုးကြီးကျွေးတာပေါ့နော်
မိုးစလဗေဒဌာနထုတ်ပြန်ချက်အရခင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်နောက်ပြီးတော့ပဲခူးတိုင်းဒေသကြီးနဲ့တနင်္သာရီတိုင်းဒေသကြီးတို့မှာနေရာကျဲကျဲစကိုင်းတိုင်းဒေသကြီးအထက်ပိုင်းအေရီတိုင်းဒေသကြီးကချင်ပြည်နယ်ရှမ်းပြည်နယ်အရှေ့ပိုင်းရခိုင်ပြည်နယ်တို့မှာတော့နေရာကွက်ကြားမိုးထစ်ချုံရွာနိုင်မွေရှိတယ်လို့ဆိုပါတယ်မွန်ပြည်နယ်မှာတော့နေရာကွက်ပြီးတော့မိုးကြီးနိုင်တယ်လို့ပြောပါတယ်ဒီလ14ရက်နဲ့15ရက်နေ့တွေအထိဒီဒေသတွေမှာမိုးရွာသွန်းမှုတွေရှိလာနိုင်ပြီးတော့ဒီရက်ကျော်သွားရင်တော့မိုးရွာသွန်းမှုဖြစ်စဉ်ကမြန်မာပြည်အထက်ပိုင်းကိုရွေသွားနိုင်ပွဲရှိတယ်လို့မိုးစလဗေဒဌာနကခန့်မှန်းပါတယ်။ကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တောင်ပိုင်းတို့မှာတော့တိမ်တူတက်နေပြီးတော့ကျန်တဲ့ဘင်္ဂလားပင်လယ်အော်မှာတိမ်အနှဲငယ်ဖြစ်ထွန်းနေတာမလို့မြမကန်ယူရန်တစ်ချောင်းနဲ့ကန်လွန်ပင်လယ်ပြင်တို့မှာလှိုင်းကြီးဓာတ်တွေဖြစ်နိုင်ပြီးတော့သတိထားကြဖို့မိုးစလဗေဒဌာနညွှန်ကြားရေးမှူးဦးလာထွန်းကအခုလိုတတိပေးပါတယ
်။လက်ရှိဒီပင်လယ်ပြင်အနေအထားဆိုရင်တော့ဗန်နီယာတွေတတိထားမယ်ဆိုဘူးတိမ်ထူထွက်နေတဲ့နေရာတွေပေါ့လေ။ကပ်ပရီပင်လယ်ပြင်ပေါ့ဘူးမွန်တနေသားကြီးမုဒ္ဓမာဝေးမွန်တနေသားကြီးတန်ခမ်းတစ်လျှောက်အဲ့ဒီပင်လယ်ကြီးတန်ဒီကောင်းဝင်သွားတော့တာလေလေပင်ကြောက်တာကြီးဖြစ်နိုင်တယ်အနေအထားရှိတယ်ပေါ့နော်။အလုံးစုံရဲ့အနေအထား
မိုးရွာသွန်းမှုတွေရှိလာနိုင်တာမလို့နောက်ထပ်2ရက်အတွင်းမှာစကိုင်းတိုင်းဒေသကြီးအထက်ပိုင်းပဲခူးရန်ကုန်တနင်္သာရီတိုင်းဒေသကြီးကချင်ပြည်နယ်ရှမ်းပြည်နယ်တောင်ပိုင်းနဲ့အရှေ့ပိုင်းကယားပြည်နယ်ကရင်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ကြားမိုးထစ်ချုံရွာနိုင်တယ်လို့လေပြင်းတိုက်ခတ်မှုတွေလည်းရှိလာနိုင်တယ်လို့မိုးစလဗေဒဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်ရှင်